ပြီးခဲ့တဲ့သတင်းဘက်ကမူဆယ်မြို့နယ်105မိုင်မှာတိုက်ပွဲတွေပြင်းထန်ခဲ့သလိုမူဆယ်နမ်ခန်းကြားကဆယ်လတ်ဘက်မှာလည်းတိုက်ပွဲတွေရက်စက်ဖြစ်နေခဲ့တာပါ။ဒီအပိုင်းမှာတော့တိုက်ပွဲတွေဟာမူဆယ်နဲ့3မိုင်ခန့်အကွာနားထိရောက်ရှိလာနေကြောင်းမူဆယ်မြို့ကလူငယ်တို့က VOA ကိုအခုလိုပြောပါတယ်။
มันเนี่ยทีนี้วิ่งมาเนี่ยน้ำขุ่มบ่เนาะมูเซนยูเอวันบ่เนาะเอ็มราเอ็มเอ็นดีเอพอก้าซาก้าซาโอตรงเนี่ยเจอเลยซาก้าซาเรียยี่ยวเรามาโอทีนี้เองมาโอว่าตะขุนาระบ่เอราจอมโลตรงเนี่ยชาระအဲ့ဒီပြည်ကြားချက်ကြီးရဲ့ဒီလိုဒီတောင်းတဲ့ချက်ကြီးရဲ့ပြောမယ်ဆိုရင်ဒီဟာတော့ဒေါ်နေတော့ကွာတော့ဒီညိုရဲ့မုတ်မူနဲ့တမိုင်တော့ဝယ်ရှိတာ
ဒီကနေ့မှလည်းမြို့ရဲ့အရှေ့မြောက်ဘက်ကတမိုင်ခန့်ကွာလွယ်တင်ခန်းတောင်မှာရှိတဲ့စစ်ကောင်စီရဲ့လက်နက်ပစ်ကူစခန်းကို MNDAA က drone နဲ့ပစ်ခတ်တိုက်ခိုက်တာတွေရှိကြောင်းပြောပါတယ်မူဆယ်ကမြို့မိမြို့ဖတ်တူကလည်းလက်ရှိမူဆယ်အနီးတိုက်ပွဲဖြစ်တဲ့အခြေအနေကိုခုလိုပြောပြပါရစေ
။ဟုတ်ပါဘူး။ဒီကချမ်းရဲကကိုလုံးတိုက်ပွဲကြီးဖြစ်နေတာ။အဲဒီကနေ့ညခံကြားသူရေဆေနာပေါ့နော်။အဲ့မှာလေးစီးပြစ်ဖြစ်ပြီးနောက်ကအဲမူဆယ်နဲ့တရားမှာပဲလူချင်းလေးညခု။ဒါအုံးမှာရှိသူတိုက်ပွဲကြီးဖြစ်ပြီးဘုံကြီးကလက်နဲ့ကြီးကြီးကြပေါ့နော်။အဲ့မှာဖြစ်ရဲ့ပြစ်မှုတွေကဒီလိုမျိုးရှိနိုင်တယ်နော်။သူမူဆယ်ကိုကူးဆက်လာပြီးမူဆယ်ထောက်ခံရရောက်လာပြီးဒီကဲပြောရမှာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့105မိုင်ကအစ်စ်ဆောင်တွေဟာလမ်းပိတ်ထားတာနဲ့ကယ်ဆယ်ရေးယာဉ်တွေကိုပိတ်ခတ်တာတွေရှိနေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေရပ်တန့်နေတယ်လို့လည်းပြောပါတယ
်တရားမှန်မှန်ကအစ်စ်ဆောင်တွေတော်တော်များများရှိရဲအခုပြေးလာကအဆင်မပြေဖြစ်နေကြတယ်လမ်းတွေကပိတ်ထားတော့လေဒီကဲလေးတော်တော်များများရောက်လာတယ်အခုထက်တော့ဒီလိုဟောပေါ့ဆောင်မှုတွေရှိတယ်တော့ချူရလို့ချူနေအောင်ဒီတော့ဒီကြလေးပေးမဘောဟန်ဝါလေးပေးဆိုကားရတော့ကျူတာသိခံရလို့ပြန်ပြန်ပြန်လာတယ်အဲသူတော်ကသူကိုခွေးနဲ့အော်အဲမဟုတ်တော့ဘူးဘူးခံသူခံတော့မလို့ပြစ်ခဲပြီဆိုကားရတော့ကျူတာကျူဖို့လောက်အောင်ဆင်မပြေဘူးခင်ဗျာ
ပြည်ရဲ့ရက်တွေကတော့မူဆယ်မြို့ပရာဟိတအဖွဲ့ရိစုပေါင်းပြီးပထမနေ့မှာနှစ်ကြိမ်ဒုတိယနေ့မှာတစ်ကြိမ်စစ်ဆောင်တွေကိုကဲထုတ်နိုင်ခဲ့ပေမဲ့မနေ့ကစပြီးကယ်ဆယ်ရေးယာဉ်တွေကိုတွာလာခွင့်မပေးတော့ပါဘူး။လောလောဆယ်မှာတော့မူဆယ်မျိုးကဗုဒ္ဓဘာသာဖုန်ကြီးကျောင်း၊ကချင်ခရစ်ယာန်ဘုရားကျောင်းနဲ့အစ္စလာမ်ဘာသာရေးဆောင်တွေမှာစစ်ဆောင်အနည်းဆုံး1000ကျော်လောက်ရောက်နေကြောင်းမူဆယ်ဒေသခံတွေကဆိုပါတယ်။105မိုင်မှာစစ်ကောင်စီတပ်နဲ့ညီနောင်မာမိတ်၃ဘွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲမှာလေရင်နဲ့ဘုံးကျရာနဲ့လက်နက်ကြီးထိမှန်တာကြောင့်အရသာ10ဦးထပ်မံတေဆုံးခဲ့ကြောင်းဒေတာသွင်းသတင်းမီဒီယာတွေမှာဖော်ပြပါရယ်ဒီကနေ့မှာတော့နန်ခမ်းမြို့စခန်းသစ်ဂုံးမှာစစ်ကောင်စီတပ်နဲ့တအောင် TNL ကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိကြောင်း TNL ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်ကပြောပါရယ
်ဟုတ်ကဲ့ဒီနေ့ကတော့လို့ဆိုရဒီနန်ခမ်းမှာပဲဒီတိုက်ပွဲဖြစ်တဲ့သတင်းတွေတည်တယ်ညနေနေရာတော့သတင်းတော်တော်ရှိသေးတယ်ဟုတ်ကဲ့စခန်းသစ်မှာ
ဒီအပိုင်းမှာမူဆယ်ကုတ်ခိုင်နဲ့နမ်ခမ်းမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေကြတာပါကိုကန့် MNDA ကပြီးခဲ့တဲ့ရက်ကကိုကန့်ဒေသကစစ်ကောင်စီရဲ့စခန်း5ခုကိုထပ်မံသိမ်းယူခဲ့ကြောင်းထုတ်ပြန်ထားပါတယ်ဒီကနေ့မှာပြောရေးဆိုခွင့်ရှိသူကိုတော့ဆက်သွယ်လို့မရခဲ့ပါဘူးအောက်တိုဘာ28ရက်နေ့မှာညီနောင်မမိတ်အဖွဲ့ကတစ်တုံညာနှစ်ကုန်စစ်စီစတင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအရက်သား95ဦးထိခိုက်သေဆုံးပြီး150ကျော်ဒဏ်ရာကျခဲ့ကြောင်းနဲ့မြေဆုပ်ကတိတ်ဆောင်နေသူတွေ8000ကျော်ခန့်ရှိကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီဇင်ဘာ1ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ